ကိုဗစ်19ရေးပေါ်ကာလနေဆက်တွေပိတ်ထားခြင်းထိုင်းကျောင်းတက်နေတဲ့ကလေးများကိုနေဆက်လမ်းကနေပြန်ပို့နေတဲ့မြန်မာနိုင်ငံသားကျောင်းသားမိဘတွေနဲ့ထိုင်းဘက်ကိုခိုးဝင်လာသူလူ90တဲ့မနဲ့ဒီရက်ပိုင်းမှာဖမ်းဆီးခံရပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်အခုရက်ပိုင်းအတွင်းထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်ကော့ချန်းနယ်ဆက်တရားမဝင်လမ်းတွေကနေ ချောင်းပြက်ကူလာနေကြတဲ့ကလင်းငယ်တွေပါဝင်မြန်မာမိသားစုတွေနဲ့အလို့သမားတွေပါဝင်အုပ်စုလိုက်ဝင်လာကြတဲ့လူ၄၀ကျော်ကိုထိုင်းမှတ်တုံနေကြသောစစ်တပ်ဖွဲ့ကဒီရက်ပိုင်းအတွင်းမှာပဲဖမ်းဆီးလိုက်တာဖြစ်ပါတယ်အလားတူပဲထိုင်းတောင်ပိုင်းကန်တနာပူရီခရိုင်ဘက်ကိုဝင်လာသူမြန်မာတွေကိုလည်းဖမ်းဆီးလိုက်ပါတယ်ဒါ့အပြင်မြန်မာနိုင်ငံသားတွေကိုတောလန်းကနေကားနဲ့တင်ဆောင်လာတဲ့ထိုင်းနိ ဲ့ထိုင်းဘက်မှာပညာသင်ကြားနေကြတဲ့မြန်မာနိုင်ငံသားကလေးတွေကိုသူတို့ရဲ့မိဘတွေကတရားမဝင်တော်လန်းတွေကနေထိုင်းကျောင်းတက်နိုင်ဖို့မယ်ဆိုင်တဲ့ကန်ချနာပူရီနယ်စပ်မှာနယ်စပ်လမ်းတွေကိုတုံးပြီးပြန်လာပို့နေကြတာပါမြန်မာရှေ့ပြောင်းလူသမားကြီးလှုပ်ဆောင်နေတဲ့ရောင်ကြီးဦးလူသမားအဖွဲ့ရဲ့မဲဆောက်ရုံတာဝန်ခံဦးမိုးကျော်ကတော့ဒီကာလမှာမြန်မာတွေပြန်မလာသေးဖို့အတွက်သတိပေးစကားပြောကြားခဲ့ပါတယ
်အရင်တော့အာမန်အချိန်တုန်းကထိုင်းနဲ့မြန်မာနဲ့နယ်စပ်တစ်လျှောက်ပြည်သူထောက်လျက်ဆိုနယ်စပ်တစ်လျှောက်လုံးမှာသွားလို့လာလို့ရတယ်ဝန်ပေါက်ထပ်ပေါက်တွေရှိတယ်အဲ့ဒီဝန်ပေါက်ထပ်ပေါက်တွေကနေအခါတိုင်းတွေပဲသွားလို့လာလို့ရတယ်လို့ချိန်ပြီးတော့ကျတော့ဒီမှာပြူပြန်သွားပြီးတော့ပြန်ဝင်လာမဲ့သူတွေအတွက်ကအရေးဆုံးရာကောင်းပါလေ။ထိုင်းနိုင်ငံကလည်းသူ့နိုင်ငံထဲကိုကိုဗစ်ကာလမှာကြီးကြပ်တဲ့အချိန်အနေနဲ့တားမြစ်ထားတဲ့ဥပဒေတွေရှိတဲ့အတွက်ကြောင့်မလို့တကယ်လို့များပြန်လို့ရတဲ့ချိန်မျိုးဝင်လာတာတွေရှိတယ်ဆိုလို့ရှိရင်ဖက်ဒီအရေးယူတာတွေရှိမယ်။အဲခံရတာတွေရှိမယ်။ပြီးရင်လည်းရင်းကိုပြန်ပြီးတော့ပို့လာတဲ့ဒီလိုအချိန်မျိုးတွေလောက်လာနေတဲ့အတွက်ကြောင့်မလို့ကျောင်းသားမိသားမိဘတွေပဲဖြစ်ဖြစ်ဖြစ်ကောင်းလူသမားတွေပဲဖြစ်ဖြစ်အဲ့ကူပေါက်လို့ခေါ်တော့တရားဝင်မဟုတ်တဲ့အပေါက်တွေကနေမြေကျက်ပေါက်တွေကနေအခုကာလတုန်းကလုံးဝပြောင်းမလို့မလာပါနဲ့လို့ဒီလိုပဲပြောကြပါလေ
။ထိုင်းမြန်မာနယ်စပ်အဝင်ထွက်တွေပိတ်ထားခြင်းမှုနယ်စပ်လမ်းတွေမှာစစ်တပ်တွေကစောင့်ကြည့်စစ်ဆေးနေကြတာပါ။တချို့နေရာတွေမှာဆိုရင်မှန်ဘလူးနဲ့ကြည့်နေပြီးဝင်လာသူတွေရှိတာနဲ့ဖမ်းဆီးနေပါတယ်။အခုလိုဖမ်းဆီးလိုက်တဲ့မိသားစုတွေအနေနဲ့တဦးကိုဘန်းငွေ9000ဒဏ်ရခံရမယ့်အပြင်ယောဂပိုးရှိမရှိစစ်ဆေးစောင့်ကြည့်တာတွေခံရပြီးရင်တော့မြန်မာနိုင်ငံဘက်ကိုပြန်ပို့ခံရမှာဖြစ်ပါတယ်။ဒီမိသားစုတွေဟာကျောင်းတွေပိတ်ထားချိန်ထိုင်းကျောင်းတွေမှာပညာသင်ကြားနေကြတဲ့သူတို့ရဲ့သားသမီးတွေကိုခေါ်ပြီးမြန်မာနိုင်ငံဘက်ကိုပြန်သွားကြသူတွေဖြစ်ပါတယ်။ COVID-19 ရေးပေါ်ကာလမှာထိုင်းနိုင်ငံမှာကျောင်းတွေပြန်ဖွင့်မယ်ဆိုပေမဲ့အခုလိုမျိုးမြန်မာနိုင်ငံဘက်ကနေနေ့စဉ်လာရောက်ကျောင်းတက်နေကြတဲ့ကလေးငယ်တွေအတွက်ကျောင်းပြန်လဲတက်ခွင့်ရမရဆိုတာကလည်းမတိကျသေးတဲ့အခြေအနေတွေပါမြန်မာနိုင်ငံရှမ်းပြည်တာချီလေးဘက်ကနေနေဆက်ဖြတ်ကျော်ပြီးထိုင်းမြောက်ပိုင်းမဲဆိုင်ဘက်ကိုထိုင်းကျောင်းလာတက်တဲ့ကျောင်းသားကျောင်းသူပေါင်း1000တက်မနေရှိနေတယ်လို့လည်းထိုင်းဘက်ကဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ